ကတိနေကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည့်အစုံအတည်ယုံ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စစ်ကြီးကိုလည်းဥဆောင်ဖြစ်ရှင်းသွားမယ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတပ်ဖြတ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ် Islamic ပူးပေါင်းဆောင်ရည်အဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကပြည်ခဲ့တဲ့ဇင်ပတ်ထဲမှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုနိုင်ငံတကာကကြွန့်ကျင်တဲ့ဥပဒေပြင်ဆင်ရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်းပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါနိုင်ငံနိုင်ငံတဟိတ်မျိုးက ICJ တရားရုံးကိုဆီလုံးမဲ့မြန်မာနိုင်ငံကိုယ်စားဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလက်ဖြစ်တဲ့ဒေါက်တာဆက်စစ်ကြီးဦးဆောင်မှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်ကမ္ဘာနိုင်ငံကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရအခက်ကြီးနေမှာလူဝင်ကြေးပေါ်ပြည်သူ့မှုရာလူမျိုးရုံးတစ်ဖက်မှုဒါစီ1948ခုနှစ်ဥပဒေကိုချုပ်ပေါက်ရောက်တဲ့အကြောင်းဆွဆွဲချက်နဲ့တရားစွဲထားတာပါကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကတော့အမှုကိုရှေ့လဒီဇင်ဘာ10ရက်နေ့မှာစတင်ကျမ်းစာစစ်ဆေးမှာဖြစ်တဲ့အကြောင်းဒီဇင်ဘာတက်မှာပဲတင်ပြထုတ်ပြန်ထားပါတယ်ဒီဇင်ဘာ10ရက်နေ့ချိန်တော့တရားရုံးဖြစ်တဲ့ကမ္ဘာနိုင်ငံကအဖို့ဝင်15ဦးပါ ICC တရားရုံးမှာရှောက်လဲချက်အရင်တည်သွင်းရမှာဖြစ်ပြီးနောက်ပြန်မှာမြန်မာဘက်ကရှောက်လဲရမှာပါလူဝင်ကြားဆိုတဲ့အတုံးလုံးကိုတရားဝင်လက်မှတ်နဲ့မြန်မာဆွေးရတော့လူ့ခွင့်ချုပ်ဖောက်မှုနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်အရင်းယူရရရှိကြောင်းလည်းပြောဆိုထားပါတယ်